ရခိုင်ပြည်နယ်အနောက်ပိုင်းမောင်းတော်မြို့နယ်ကအောင်ချမ်းသာကြီးရွာအနီးမှာရှိတဲ့နေကြားဆောင်တပ်တခုကိုအာစာအကြမ်းဖက်ဖွဲ့ကနေပြီးတော့ဒီကနေ့မနေ့ပိုင်းကလာရောက်ပစ်ခတ်ခဲ့တာကြောင့်တိုက်ပွဲဖြစ်ခဲ့တယ်လို့မောင်းတော်မြို့နယ်အုပ်ချုပ်ရေးမှူးဦးအောင်ကပြောပါတယ
်။ကျွန်တော်ကျန်းသိရတာကတော့ဟိုပါဗောကျွန်တော်တို့နေဆက်မှတ်တိုင်ပေါ့နော်နေဆက်မှတ်တိုင်ဘက်မှာဒီမြို့ဟိုပါဗောနေရောရတဲ့ဘက်လုံလုံရေးအဲပြီးလို့တဲ့အချိန်မှာဒါတွေ့ပြီးတော့ဖြစ်တာပေါ့နော်ကြည့်လို့ဖြစ်တာပေါ့ဟောဟောဒီတွေ့ဘူးကကျွန်တော်ဒီတော့ကတော့လိမ့်ကြပါဦးကြာ30မိနစ်ခန့်တော့တူတူမှုဖြစ်တယ်ဆိုရယ်ဟုတ
်ဒီကနေ့ဖြစ်ခဲ့တဲ့တိုက်ပွဲအတွင်းမှာနေကြာဆောင်ရဲတူတန်ရရှိခဲ့ပြီးတော့အာစာဘက်ကတူကြဆုံးခဲ့တယ်လို့သိရပါတယ်တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာနီးမှာရှိတဲ့ကြေးရွာကဒေသခံတွေကလည်းတော်ရဲကိုမသွားကြဘူးအာနာဝင်ဘက်ကမှားကြားထားတယ်လို့အောင်ချမ်းသာကြေးရွာသားတူကပြောပါတယ
်ဒီမန္တန်50တနင်္ဂနွေနေ့ကြာမှာဖြစ်တယ်လို့တရင်ကြရတယ်သူကဒီဝါဟို RSF ဘက်ကဒီတရောက်ကြာဆုံးတယ်ပြလို့ရှိကျွန်တော်တို့ဒီရေဖက်ကတော့ဟိုကြာတာကြာဆုံးတာတော့မရှိဘူးဗျာဒီတန်ရာ3ခုရတယ်လို့တော့ကြာရတယ်ဗျာပြလို့ရှိတို့ရွာဟိုဘိုလေးဘောကိုသခန်းရွာနာကိုသခန်းဘိုလေးရနေပြီးနာပြီးတိတ်ပြီးမှအဝေးကြီးဟိုတော်ထဲတယ်ပါတယ်မသွားခိုင်းနေအဲ့လိုပဲပြောထားဗျာရွာလူတွေတိတ်ပြီးတော်ထဲတယ်ပါတယ်ဒီအလန်းဝေးတဲ့နေရာတွေမှာမသွားနဲ့အဲ့လိုပဲပြောထားတယ်
ရခိုင်ပြည်နယ်ရဲ့နေဆက်မြို့တစ်ခုဖြစ်တဲ့မောင်းတော်မြို့နယ်မှာအရင်တုန်းကအာစာဖွဲ့ကနေကြားဆောင်ရဲကင်းစခန်းတွေကိုလာရောက်ပစ်ခတ်မှုတွေရှိခဲ့ပေမဲ့လည်းအခုနောက်ပိုင်းမှာတော့အာစာဖွဲ့နဲ့ထိတွေ့မှုတွေမရှိသလောက်နှေးပါသွားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တွေကရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အီအဖွဲ့တို့တိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့တာကြောင့်တိုင်းနဲ့ချီတဲ့ဒေသခံတွေနေရာဆုတ်ခွာထွက်ပြေးနေကြရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာ2019ခုနှစ်တုန်းကလည်းလူညိုကြီးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာစာရိုင်ဂျာအစိုးရအုပ်စုကိုမြန်မာလူညိုကြီးတပ်ဖွဲ့တွေကလိုက်လံရှင်းလင်းရမှာတိုင်းနဲ့ချီတဲ့ရိုင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်ခင်ဗျာ။